စကိုင်းတိုင်းရင်းမာပင်မြို့နယ်ဝဇိန်းတောင်ဒေသမှာတတ်တူစမ်းသပ်ဖို့စကိုင်းတိုင်းအစိုးရကခွင့်ပြုပေးလိုက်တာကြောင့်ဒေသခံတထောင်နီးပါးကစက်တင်ဘာလ30ရက်နေ့မှာကန့်ကွက်ကြောင်းဆန္ဒပြခဲ့ပြီးတဲ့နောက်အဲ့ဒီဆုံးဖြတ်ချက်ကိုစကိုင်းတိုင်းအစိုးရကပြန်ပြင်လိုက်ပါတယ်။မူလကဒီဒေသမှာတရုတ်ကုမ္ပဏီတစ်ခုကတတ်တူစမ်းသပ်မဲ့အစီအစဉ်ကိုကန့်ကွက်ရမှရှိကြောင်းစကိုင်းတိုင်းအစိုးရကပြည်ထောင်စုအစိုးရကိုအကြောင်းပြန်ခဲ့တာကြောင့်ဒီအစီအစဉ်စတင်မဲ့ကိစ္စကိုဒေသခံတွေကန့်ကွက်ဆန္ဒပြခဲ့ကြတဲ့စက်တင်ဘာ30ရက်တနင်္လာနေ့မှာပဲဒီစီမံကိန်းနဲ့ပတ်သက်ပြီးတော့ကန့်ကွက်ရန်မရှိကြောင်းသဘောထားကိုပြန်လည်ပယ်ဖျက်ကြောင်းတယံစာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကိုစကိုင်းနဲ့အစိုးရကသဘောထားပေးပို့ခဲ့တာပါ။စကိုင်းနဲ့အစိုးရရဲ့မနေ့ကပြုလုပ်ခဲ့တဲ့အစည်းအဝေးမှာတော့ဒေသခံတွေရဲ့သဘောထားကိုရှေးရှုပြီးအရင်ကသဘောထားပေးပို့မှုကိုပယ်ဖျက်ခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုလိုသဘောထားထုတ်ပြန်လိုက်တာကဒီစီမံကိန်းလှုပ်ခြင်းမလှုပ်ခြင်းနဲ့မသက်ဆိုင်ပဲလက်တလောမှာဆိုင်းငံ့လိုက်တာလို့စကိုင်းတိုင်းစီပင်ဝန်ကြီးဦးမြင့်ကြီးက VOA ကိုအခုလိုပြောပါတယ်
သောသောကတော့သူကသဘောထားဆိုတာကန့်ကွက်ရမှာမရှိဘူးဆိုတာနိုင်ငံတော်အနေနဲ့ပြုလုပ်တယ်ဆိုလေသူတိုင်းအနေနဲ့ကကန့်ကွက်ရမှာမရှိဘူးဆိုတဲ့သဘောပါဒါပေမဲ့အခုကပြည်သူအနေနဲ့သဘောထားပြင်တာကိုသူတို့အနေနဲ့မလိုလားဘူးဒါကြီးထုတ်လို့မယ်ထင်တယ်ဆိုတော့ပြန်ပြင်ပြလိုက်တာပဲသူရေးဆိုပြတူနေပြည်သူသဘောမတူဘူးဆိုလေဒါကြီးကနိုင်ငံတော်တက်လုပ်စရာမလိုဘူးပေါ့နော်ဒါကြောင့်ကန့်ကွက်တာဆိုတာလည်းမဟုတ်ဘူးသူတို့ကထုတ်လို့မပြုတာမဟုတ်ဘူးပေါ့ဒီသဘောထားကိုသူကလက်တလောအနေနဲ့ဆိုင်းငံ့လိုက်တဲ့သဘော
တိုင်းဒေသကြီးအနေနဲ့ကတော့ပြည်သူတွေနဲ့နိုင်ငံတော်ကြားထဲမှာညှိနှိုင်းဆောင်ရွက်ပေးနေတာဖြစ်ပြီးနိုင်ငံတော်ကအခုစီမံကိန်းကိုမဖြစ်မနေလုပ်ရမယ်လို့ပြောလာခရင်လဲဒါကိုပြည်တော်စုကဆုံးဖြတ်ရမှာဖြစ်တယ်လို့စီပင်ဝန်ကြီးကဆိုပါတယ်။စကိုင်းတိုင်းဒေသကြီးအစိုးရအနေနဲ့ကတော့ဒီစီမံကိန်းအပေါ်ဒေသခံတွေကန့်ကွက်နေတဲ့အတွက်သဘောထားမှတ်ချက်ပြန်လည်ပေးပို့လိုက်တာလို့ပြောပါတယ်။အခုဝဇိန်းတောင်စီမံကိန်းဟာရင်းမာပင်ဆာလင်ကြီးနဲ့ကနေမြို့နယ်ကမြေအေရိယာ2000ကျော်မှာကျင်းနီစမ်းသပ်ရှာဖွေဖို့အတွက်မြန်မာရန်စီကုမ္ပဏီကိုခွင့်ပြုပြီးမှဒေသခံပြည်သူတွေတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကကန့်ကွက်ဆန္ဒပြခဲ့ကြတာလည်းဖြစ်ပါရဲ့ရှင်။